ရက်ရွှေဆိုင်ထားရတဲ့တတိယအကြိမ်မြောက်21ရာစုပင်လုံညီလာခံကိုဧပြီလကုန်ပိုင်းလောက်မှမှကျင်းပနိုင်လိမ့်မယ်လို့ UPDJC တာဝန်ရှိသူတွေနဲ့အပြစ်ရက်ထားတဲ့လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တချို့ကပြောပါတယ်။အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာမပြီးမချင်း27ရာစုပင်လုံညီလာခံကိုပြန်ဆနိုင်မှာမဟုတ်သေးဘူးလို့လည်းပြောနေကြတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။တတိယကြိမ်မြောက်27ရာစုပင်လုံညီလာခံကိုဇန်နဝါရီလကုန်ပိုင်းမှာကျင်းပမယ်လို့စောပိုင်းတွင်းကစီစဉ်ခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့် yes ရှိုင်းလဲရပြီးဖေဖော်ဝါရီလတည်းကျင်းပနိုင်မယ်လို့မျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့27ရာစုပင်လုံညီလာခံနဲ့ပတ်သက်တဲ့အခြေခံလိုအပ်ချက်တွေအရအပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမိမိတို့သက်ဆိုင်ရာဒေသတွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးစီးမှသာပင်လုံညီလာခံကိုကျင်းပသွားနိုင်မှာဖြစ်ပါတယ်။အခုဆိုရင် RCSSSC ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ ALB ရခိုင်ပြည်လွတ်မြောက်ရေးပါတီနဲ့မွန်ပြည်သက်ပါတီတို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ကြံနေသေးတာကြောင့်တတ်မှတ်ထားတဲ့အချိန်စရားအတိုင်းလှုပ်သွားရင်တော့ဧပြီလကုန်ပိုင်းကျမှ27ရာစုပင်လုံညီလာခံကိုအစောဆုံးကျင်းပနိုင်မှာဖြစ်တယ်လို့ UPDJC အတွင်းမှုအဖွဲ့ဝင်စိုင်းကျော်ညွန့်က VOA ကိုပြောပါလေ
။ဒီ27ရာစုပင်လုံလုပ်ဖို့အတွက်ရှေ့မှာလုပ်ရမယ့်လုပ်ငန်းစဉ်တွေရှိပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေရှိတယ်။ဒီဟာတွေကအစမပြေသေးဘူးဆိုရင်အဲဒါရှေ့ဆက်တော့ဟိုအရမ်းနဲ့ခက်နေသေးတယ်။တကယ်လို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲပြီးသွားပြီဆိုရင်တော့မှပဲအဲ့ကနေထွက်လာတဲ့သဘောထားတွေအဲ့ဒါတွေကိုလုပ်ငန်းကော်မတီမှာပေးပို့ပြီးတော့လုပ်ငန်းကော်မတီမှာဆွေးနွေးရအောင်မှဖြစ်တယ်ပြီးမှဒါနဲ့အဲ့ဒီဆွေးနွေးချက်တွေက UNDPC ကိုရောက်မယ်အဲ့တော့ကနလလောက်အတွင်းမှာဘလို့မှ27ရာစုစဉ်အောင်ဒီမှနိုင်ချေမရှိဘူးတကြံတော့ကြော်တော့မှာပဲ
2015ခုနှစ်ဦးသိန်းစင်အစိုးရလက်ထက်မှာ NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးထားတဲ့လက်နက်ကင်ဆယ်ဘွဲ့တဲကအတော်များများအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးစီးခဲ့ပြီဖြစ်ပေမဲ့ RCSSSC ကတော့ရှမ်းပြည်နယ်လင်းကင်းမှာကျင်းပတဲ့ဆွေးနွေးပွဲကိုတပ်မတော်ကတားမြစ်ခဲ့တာကြောင့်အစိုးရနဲ့ RCSS ကြားတင်းမာမှုတွေရှိခဲ့တာပါအခုတော့ RCSS နဲ့အစိုးရတို့ကြားညှိနှိုင်းမှုပြေလည်သွားပြီမို့27ရာစုပင်လုံညီလာခံကိုကြံမတိုင်ခင်သို့မဟုတ်ကြံအပြီး AP လောက်ကုန်ပိုင်းလောက်မှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်မိကြောင်းပို့မျိုးသားလူမျိုးရေးအဖွဲ့ PNL ဥက္ကဋ္ဌဦးခွန်မြထွန်းကပြောပါတယ်
ကျွန်တော်တို့ကဘာဖြစ်ပြောဒီလူသားဖြစ်နိုင်ငံရွှေနွေးပွဲတွေဒီ27ရာစုပင်လုံရဲ့အခြေခံတွေဖြစ်တာ哦27ရာစုပင်လုံရဲ့အခြေခံတွေဖြစ်တဲ့ဒီလုပ်ဖို့ရထားတဲ့လူသားဖြစ်နိုင်ငံရွှေနွေးပွဲတွေကျင်းပနိုင်ရတော့လေဒါအရေးကြီးပါတယ်အဲ့လိုကျင်းပနိုင်အောင်လည်းပဲဒီကာကန်ရှင်တွေရောဒါဒီအစိုးရတက်မဟိုလွှတ်တော်တက်မလို့ရပတ်သွားအောင်နိုင်ငံရေးပါတီပြောဝိုင်းစင်လာပြီးတော့မှဒါကိုတိုက်တွန်းကြတာမရှိပါဘူးအဲ့တော့အခု RCSS ကိုယ်စားလှယ်ပြောသွားသလိုပေါ့လေအစိုးရကပြောထားတဲ့အပေါ်ထားလို့သူတို့အဆင်ဆက်တယ်မှာအခြေလဲဆွေးနွေးပြီးတော့မှအကောင်းဆုံးပြောင်းရှင်းပါမယ်ဆိုတဲ့ပေါ်ထားမျိုးလည်းဒီနေ့ဆွေးနွေးပွဲမှာပြေးနိုင်ကြတာလေဒါဟာကျွန်တော်တို့ညောင်းနေတဲ့တရားမတန်နေသို့မဟုတ်တရားအရှိတောက်မှာဖြစ်နိုင်တဲ့အလားအလာကောင်းတရားပါပဲ
မြန်မာနိုင်ငံတွင်းတိုင်းသားလက်နက်ကိုင်22ဖွဲ့ရှိတဲ့အထက်မှာအခုဆိုရင်10ဖွဲ့က NCA ကိုလက်မှတ်ရေးထိုးလိုက်တာကြောင့်နောက်ထပ်17ဖွဲ့ကျန်နေသေးတာပါ NLD အစိုးရနဲ့တပ်မတော်ကလှုပ်ဆောင်နေတဲ့ကြိုးပမ်းမှုတွေအရဆိုရင်ငြင်းငြင်းရေးလုပ်ငန်းစဉ်ဟာအားရစရာမရှိဘူးလို့ဆိုင်ကျော်ညွန့်ကဝေဖန်လိုက်ပါတယ်ဆလင်းချိန်မြောက် UPDJC အစည်းအဝေးကိုနေပြည်တော်က NRPC ရုံးမှာဖေဖော်ဝါရီ29ဒီကနေ့မွန်လွဲပိုင်းကကျင်းပခဲ့ပေမဲ့27ရာစုပင်လုံညီလာခံပြန်လည်ကျင်းပရေးကိစ္စကိုတော့ဆွေးနွေးခဲ့ကြတာမရှိပါဘူးအစိုးရလွှတ်တော်နဲ့တပ်မတော်သားကိုယ်စားလှယ်တွေတိုင်းသားလက်နက်ကိုင်ကိုယ်စားလှယ် EAO တွေနဲ့နိုင်ငံရေးပါတီအစုအဖွဲ့ကိုယ်စားလှယ်တွေအပြင်ငြိမ်းချမ်းရေးအကျိုးဆောင်တွေတက်ရောက်တဲ့ဒီအစည်းအဝေးမှာတော့မကြသေးခင်က NCA စာချုပ်မှာလက်မှတ်ထိုးလိုက်တဲ့မွန်ပြည်သက်ပါတီနဲ့လောက်ဒီမိုကရက်တစ်အစည်းအရုံးတို့ကိုကြိုဆိုကြပြီး UPDJC အဖွဲ့ဝင်တွေဖြစ်တတ်မှတ်လိုက်ကြပါတယ်